မြန်မာနိုင်ငံမှာလက်ရှိအခြေအနေအရဖက်ဒရယ်ဒီမိုကရေစီပေါ်ပေါက်လာဖို့နှစ်ချီကြာနိုင်တယ်လို့ဆရာနာရှင်အဆုံးသတ်ရေးကြိုးစားနေကြတဲ့ debate committee ကပြောလိုက်ပါတယ်။ဆရာနာသိမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဒေတာအသေးသေးကအဖွဲ့အစည်းတွေအနေနဲ့စိန်ခေါ်မှုတွေအခက်အခဲတွေကြားကပဲဆက်ပြီးစူးစီးထားနိုင်တဲ့အတွက်ရေရှည်ဆက်ပြီးကြိုးစားသွားမယ်လို့မနေ့ဇန်နဝါရီ29ရက်နေ့ကကျင်းပတဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ရဲ့ပြည်သူ့ညီလာခံမှာပြောကြားခဲ့တာပါ။ရှန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုငင်းချမ်းကပြပြပေးပါဦးခင်ဗျာ
။အဖွဲ့အစည်းပေါင်းစုံပါဝင်တဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ရဲ့ပထမအကြိမ်ပြည်သူ့ညီလာခံမှာ Federal Democracy အရေးဆွေးနွေးကြတဲ့အခါမတူညီတဲ့သဘောထားတွေမြင်ရတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကပြောပါရယ်။ GSCN ကတိုင်းဒေသလူမျိုးပေါင်းစုံစုစည်းထားတဲ့အဖွဲ့ဖြစ်ပါရယ်။ဆေးအာဏာရှင်စနစ်လက်အောက်ကလွတ်မြောက်ဖို့နဲ့တူညီတဲ့သဘောထားအမြင်တွေရနိုင်ဖို့အချိန်ကာလတစ်ခုပေးရမယ်ဆိုတာနားလည်ထားတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီရဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့စောမြလင်းက VOA ကိုပြောပါတယ
်ဒီ၃နှစ်ကနေ၅နှစ်ကျွန်တော်တို့ဟိုခတ်မှန်းလာပါတော့ဆိုတော့ဟိုဘာကြောင့်လဲဆိုတော့တော်လန်ရေးဆိုတဲ့ဟာမျိုးကကိုရီးကမမြန်ပြီးစီစီနေနဲ့မပြီးနိုင်ဘူးတော်လန်ရေးလို့ပြောတဲ့အခါမှာအမြင်မတူတဲ့ကိစ္စတွေကိုကျွန်တော်တို့ကဒီပြည်သူညီလာခံမကျင်းပခင်ဖြစ်ကိုတွန်းတွန်းတတိုင်းနဲ့အထက်ထဲမှာတော်တော်ကိုဆွေးနွေးခဲ့ရတယ်ပေါ့ဆိုတော့ဒါကကျွန်တော်တို့ဒီလူမျိုးပေါင်းစုံမှာပါဝင်ကြတဲ့သူတွေရဲ့ပကတိတွင်းထဲမှာစကွဲဝိုင်းပေါ်မှာဒီဥဆောင်တဲ့ခေါင်းဆောင်တွေအနေဒီယာခေါင်းဆောင်တွေ CRP ရဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဆွေးနွေးလာလေလေကျွန်တော်တို့တော်လိုင်းရမပြီးတော့မပြီးနိုင်ဘူးဆိုတော့ပိုသိသွားတယ်အဲ့တော့ဟိုပထမတော်လိုင်းရေးဒီကနေ့ဒီဒုတိယလုံကနေပြီးတော့မှမမြင်ကျင်တော့တဲ့ကိစ္စကိုကျွန်တော်တို့ဘယ်လိုမျိုးကျွန်တော်တို့ကကျက်သွားအောင်တော်လန်မလဲပေါ့ဆိုတော့ဒုတိယတော်လန်ရေးကကြတော့ကျွန်တော်တို့လူလာတဲ့ကျွန်တော်တို့ဒီတန်းလူညီများရေးကိုပိုင်ပြဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုဆိုတာဘာလဲပေါ့ဆိုတဲ့ဟာမျိုးကိုကျွန်တော်တို့တွားခြင်းနဲ့တော်လန်ရေးပဲ
မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ဆက်အာဏာရှင်စနစ်ကိုတိုင်းရင်းသားလူနည်းစုတွေကတော်လန်နေခဲ့တာအနည်း80ကျော်နေပြီဆိုတာကိုသူကထောက်ပြပါတယ်အများလူလာတဲ့မူတွေလက်တွေ့ပေါ်လာဖို့စူးစမ်းသွားမှာဖြစ်တယ်လို့လည်းပြောပါတယ
်ခွဲခြားဆက်ဆံမှုမရှိတဲ့ပတ်ဝန်းကျင်အတွက်တို့တွေတိစောက်ကြရအောင်ဆိုရဟာတဲ့ကျွန်တော်တို့ဂျားထဲမှာအဲ့ဒီကတိကဝတ်ကခိုင်ခိုင်လုံလုံရှိတယ်ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကဒီလာမဲ့ဒီနောက်ပိုင်းကာလမှာဒီတိုင်းပြည်မှာရှိတင်ရှိတိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေကဘာတွေပို့ပြီးတော့မှရှိတင်လဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒီ GSCN အနေနဲ့ကတော့ဆက်ပြီးတော့မှဒါကိုစူးစမ်းပြီးတော့မှတော်လှန်ဖို့အတွက်ကိုပြင်ထားတယ်ပေါ့နော
်ပြည်သူညီလာခံကတဆင့် NUCC ရဲ့ဦးဆောင်မှုနဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG တော်လှန်ရေးအင်အားစုတွေစုပေါင်းခေါင်းဆောင်မှုနဲ့အောင်မြင်တဲ့အထိဆက်လျှောက်ဖို့ကအဓိကဖြစ်တယ်လို့ GSCN ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။နိုင်ငံအနှံ့မှာတီးခြားရက်တီလှုပ်ရှားနေကြတဲ့ debate ကော်မတီတွေအနေနဲ့လဲ Federal Democracy ပြည်ထောင်စုပေါ်ပေါက်ရေးဆိုတဲ့တူညီတဲ့ဆန္ဒတွေနဲ့လုပ်နေကြတာလို့မုံရွာ debate ကော်မတီရဲ့ပြောခွင့်ရကိုအောင်သူဖြိုးကပြောပါတယ်။
ကျွန်တော်ဒီ debate committee အသီးသီးမှာလည်းတီးကြတဲ့မူတွေထုတ်ပြန်ထားရှိရပါတော့။ဥပမာကျွန်တော်တို့ပါဝင်တဲ့မုံရွာ debate ဟို committee ဆိုရင်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်လုံးဝချုပ်နှင်ရဲ့ကျွန်တော်ဒီ Federal Democracy ပြည်အောင်စုကပေါ်ပေါက်ရေးပေါ့နော်။အဲ့ပေါ်ဒီမှာကျွန်တော်တို့ကယက်တီထားဆိုအဲ့ဒီဟာမဖြစ်မချင်းကျွန်တော်တို့ဒီ debate committee နဲ့ဒီလူလူလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ကျွန်တော်တို့ကတော့တွားဖို့ရှိရပါတော့အဲ့အတွက်လည်းကျွန်တော်တို့တဆင်ချင်းလိုက်ပါတော့ကျွန်တော်တို့အချင်းချင်းကြားထဲမှာကျွန်တော်တို့ပြင်ဆင်နေတာတွေတော့ရှိပါလေဗျဟုတ်ကဲ့
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေဟာအခုဆိုရင်တနှစ်နီးပါးရှိသွားပါပြီဆန္ဒပြမှုတွေနဲ့အတူဖမ်းဆီးနှိမ်နှင်းမှုတွေလည်းရှိနေပါတယ်နိုင်ငံတော်အကြီးညိုပြက်စင်မှုဥပဒေမတရားအသိဥပဒေအကြမ်းဖက်ဥပဒေတွေနဲ့ထောင်ဒဏ်နှိမ့်ရှေကြခံရသူအများအပြားရှိနေပြီးတချို့ကလည်းလာပေါင်းများစွာတရားရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
ကိုကြီးကျန်ပြပြခဲ့တာပါ